မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်မလ9ရက်တနင်္လာနေ့ညနေဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9.19 19.25 ရို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စုမျက်မော်ပါကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုထိန်းတားဆီးနိုင်မှုအတွက်အီတလီလူဦးရေ16တန်းလောက်ကိုတနေရာနဲ့တနေရာအသွားအလာမလုပ်အောင်ကန့်သတ်ထားပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာတော့ကျန်းကျက်တုပ်ကွေးယောဂါဖြစ်ပွားမှုကိုတားဆင်းဖို့အတွက်ဂျက်ဘဲတွေကိုတုတ်တင်နေကြပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကြီးညာပေးပါမယ်ရှင်
။ဒီနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာမြန်မာနိုင်ငံအရေးကူလလုပ်ငန်းစဉ်တွေကိုစုံစမ်းထားတဲ့အစီရင်ခံစာအကြံပြုချက်တွေအကြောင်းကုလလူခွင့်ရေးညီလာခံမှအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာပါအချက်လက်တွေကိုအခုလိုနားဆင်ရပါပါ။
When the Secretary General received the report from Gert Rosenthal, he made sure that the report was not only shared with member states but also
အခုလောက်ကူလာလူခွင့်ရည်ညီလာခံကမြန်မာပြည်ဆိုင်ရာသတင်းလွှာနဲ့အတူမနက်ဖြန်မတ်လ10ရက်မှာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပြင်ဆင်ရေးမဲခွဲဆုံးဖြတ်မဲ့အခြေအနေပြည်တွင်းရွှေပြောင်းနေထိုင်သည့်မိမိမူလနေရင်းဒေတာကကိုယ်စားလှယ်ကိုမဲမပေးပဲဒီရွှေပြောင်းနေထိုင်ရာအရက်ကကိုယ်စားလှယ်ကိုမဲပေးခွင့်လျှောက်ထားတိုင်းတဲ့ဥပဒေမူကြမ်းကိုတိုင်းရင်းသားပါတီတွေကဝေဖန်မှုတွေအကြောင်းနှားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မော်နဲ့မက်ခင်ဖြူထွေးတို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီနိုင်ငံလူဦးရေ25ရာခိုင်နှုန်းလောက်ကိုတနေရာကနေတနေရာအသွားအလာအဝင်ထွက်တွေတားမြစ်ထားပါတယ်တနင်္ဂနွေနေ့ကတနေ့ထဲမှာတေဆုံးသူ133ယောက်အထိမြင့်တက်ပြီးစုစုပေါင်းတေဆုံးသူ366ယောက်ထက်မနည်းရှိခဲ့ပြီးတဲ့နောက်မီလန်မြို့ဗန်နစ်မြို့အပါအဝင်အီတလီမြောက်ပိုင်းဒေသကလူပေါင်း16တန်းလောက်ရဲ့အသွားအလာတွေကိုကန့်တက်လိုက်တာဖြစ်ပါတယ်တမျိုးကနေတမျိုးသွားလာမှုကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အီတလီတနိုင်ငံလုံးမှာလည်းပြားတိုက်တွေ၊ရုပ်ရှင်ရုံတွေ၊ကားဆက်ရုံတွေ၊ကစားကွင်းတွေအပါအဝင်လူစုလူဝေးဖြစ်မဲ့နေရာတွေအလုံးကိုပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။အလုတ်ကနေအနားယူထားတဲ့ဆရာဝန်တွေကိုတော့မှ COVID-19 ရောဂါဖြစ်နေတဲ့လူနာတွေကိုကုသပေးဖို့အစိုးရကအကူအညီတောင်းထားပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုထိန်းချုပ်နေချိန်မှာပုံဟန်မင်းကြီးကလည်းဒီကနေ့မှစုတောင်းပေးခဲ့ပါတယ်ပုံမှန်အားဖြင့်ပုံရဟန်းမင်းကြီးနေ့စဉ်တည်တံ့ဝင့်ပြုမှုကိုအွန်လိုင်းပေါ်မှာဒီကနေ့တိုက်ရိုက်ထုတ်လွှင့်ခဲ့တာပ
ါ In questi giorni offrirò la messa per gli ammalati di questa epidemia
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေသူတို့ကိုကုသပေးနေတဲ့ဆရာဝန်တွေသူနာပြုတွေလှူအားပေးတွေအပါအဝင်ဒီပိုးကြောင့်နာမကျန်းထိခိုက်နေသူတွေအားလုံးအတွက်ပုံရဟန်းမင်းကြီးကဆူတောင်းပေးနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအများဆုံးဖြစ်တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူ40ရှိပြီးတော့ဒါဟာဇန်နဝါရီလတည်းကဆိုရင်အနည်းဆုံးကူးစက်သူအရေအတွက်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ပိုးကူးသူ964ယောက်သေဆုံးသူ22ယောက်ရှိနေပါတယ်ဗိုင်းရပ်စ်ပိုးကူးနေသူနဲ့ထိတွေ့ခဲ့တဲ့အမေရိကန်လွှတ်တော်အမတ်2ယောက်လည်းသူတို့သဘောနဲ့သူတို့တီးခြားခွဲပြီးတော့နေနေကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာကမ်းကပ်ခွင့်ရဖို့စောင့်နေကြတဲ့ Grand Princess အပျော်စီးသင်္ဘောကြီးကိုတော့ခီးသည်တွေကမ်းဆက်နိုင်ဖို့ဒီကနေ့အော့ကလန်မြို့မှာရန်သားခွင့်ပေးမယ်လို့မျှော်လင့်ရပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူတွေဆိုရင်ပြည်နယ်တွေကစစ်စခန်းတွေစီမှာ14ရက်တီးခြားခွဲထားမှာဖြစ်ပြီးတော့တခြားပြည်နယ်တွေကခီးသည်တွေကိုတော့ Texas နဲ့ Georgia ပြည်နယ်တွေမှာရှိတဲ့စစ်စခန်းတွေမှာတီးခြားခွဲဆောင်ကြည့်မှာဖြစ်ပါတယ်သင်္ဘောပေါ်ပါလာတဲ့နိုင်ငံသားခီးသည်တွေကိုသူတို့နေရပြန်နိုင်ကြဖို့တက်ဆိုင်ရာနိုင်ငံတွေနဲ့နိုင်ငံခြားရေးဌာနကဆက်သွယ်ဆောင်ရွက်နေတယ်လို့ယောဂါကားွယ်ထိန်းချုပ်ရေးဌာနကပြောပါတယ်သင်္ဘောဝန်ထမ်းတွေကတော့ကန့်စင်ခွင့်ရမှာမဟုတ်ပါဘူး။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေကတော့ပိုးကူးစက်နေတဲ့နိုင်ငံပေါင်း100ကျော်ရှိသွားပြီးတော့ COVID-19 ရောဂါဖြစ်နေသူ3000ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ရှင်။
လူတွေအများပြားသေဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခမ်းအနားတွေဖျက်သိမ်းတာစာသင်ကျောင်းတွေရဲ့ကွင်းစင်လေ့လာရေးခီးစဉ်တွေကနေနိုင်ငံကကုန်သွယ်ရေးပြပွဲကြီးတွေအထိအစီအစဉ်တွေဖျက်သိမ်းလာနေတာကြောင့်အာရှဒေသတဝန်းကဝန်ဆောင်မှုပေးတဲ့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေပါတယ်။လူစုလူဝေးတွဲဆုံပွဲတွေလုပ်ဖို့ပွဲစီစဉ်သူတွေကစိုးရိမ်လာနေကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေတိုးလာနေတဲ့အီတလီနဲ့ပြင်သစ်လိုဥရောပနိုင်ငံတွေမှာလည်းအလားတူအခြေအနေတွေဖြစ်လာနိုင်တဲ့အကြောင်းလေ့လာသုံးသပ်သူတွေကတွက်ဆပြောဆိုထားပါတယ်။အခမ်းအနားအစီအစဉ်တွေဖျက်သိမ်းလာကြတဲ့အတွက်ပွဲတွေကိုကမကထလို့စီစဉ်တဲ့သူတွေ၊ဟိုတယ်တွေ၊လေယာဉ်ခီးစင်တွေနဲ့အစားအစာမှာယူတဲ့လုပ်ငန်းတွေထိခိုက်လာတာဖြစ်ပါတယ်။ အစီအစဉ်တစ်ခုပြတ်တဲ့အခါမှာသူနဲ့ဆက်ဆက်နေတဲ့နောက်အစီအစဉ်တွေလည်းလိုက်ပြီးတော့ပြတ်ကုန်ပါတယ်။ဒီလိုအခြေအနေကကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့လာမယ့်ဧပြီ-မေလတွေအထိတောင်ဆက်ပြီးတော့ဖြစ်သွားနိုင်ပွဲရှိနေပါတယ်။နိုင်ငံတကာအခမ်းအနားတွေအများပြားကျင်းပလေရှိပြီးခီးသွွားလုပ်ငန်းကနေအထူးဝင်ငွေရနေတဲ့ထိုင်းနဲ့စင်ကာပူလိုနိုင်ငံတွေအထက်ကတော့လက်ရှိအခြေအနေအောက်မှာထိခိုက်မှုအကြီးမားဆုံးကြုံနေရပါတယ်ရှင်
။တရုတ်နိုင်ငံတောင်ပိုင်းမှာစနေနေ့ကပြိုကျခဲ့တဲ့ဟိုတယ်အဖျက်စီးတွေကြားမှာအသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေပါတယ်။တရုတ်နိုင်ငံတဝန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုတိကျခွဲစောင့်ကြည့်နေတဲ့ဟိုတယ်ပြိုကျမှုကြောင့်10ယောက်သေဆုံးခဲ့ပါတယ်။ကွမ်ဂျိုးမြို့ကနေမှရှိတဲ့ဒီ5ထက်အမြင့်ရှိတဲ့ဟိုတယ်ပြိုကျစဉ်အထက်မှ80ကျော်လောက်ရှိနေတယ်လို့ယုံကြည်ရပါတယ်။ဒီနေ့ကနေညပိုင်းအထိ38ယောက်ထက်မနည်းကိုကယ်တင်နိုင်ခဲ့ပြီးတော့23ယောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ပျောက်ဆုံးနေသူတွေဟာအပြက်အစီးတွေကြပိတ်မိနေကြတယ်လို့ယုံကြည်နေကြပါတယ်။မိသားနဲ့တခြားအရေးပေါ်စုစုပေါင်း1000ကျော်ကိုကူညီကယ်ဆယ်ရေးလုပ်ဖို့ဆေးလွှတ်ထားပါတယ်ရှင်။
နိုင်ငံပေါင်း100ကျော်မှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ရေနံစည်းတွေကျပြီးတခြားစီးပွားရေးဆိုင်ရာရိုက်ခတ်မှုတွေလည်းကျုံလာနေရတဲ့အပေါ်မှာစိုးရိမ်မှုတွေနှစ်ဆတိုးလာနေတာကြောင့် stock share စည်းတွေဒီနေ့ထပ်ပြီးတော့ကျဆင်းသွားပါတယ်။ဝယ်လိုအားကျဆင်းနေတဲ့အချိန်ရေနံအဓိကထုတ်လုပ်တဲ့နိုင်ငံတွေကလည်းထုတ်လုပ်မှုအား short ချဖို့သဘောမတူတာကြောင့်ရေနံစည်း30ရာခိုင်နှုန်းအထိကျဆင်းသွားတာပါ။ဒီလိုအခြေအနေတွေကြောင့်ပဲဂျပန်အစုရှယ်ယာဈေးတွေဒီကနေ့မှာ900ခန်းလုံးကျဆင်းသွားပါတယ်။တချိန်ထဲမှာပဲဟောင်ကောင်ဟန်ဆန်အစုရှယ်ယာဈေးကတော့ဒီကနေ့ဈေးပိတ်ချိန်မှာ400ခန်းလုံးကျဆင်းပြီးရှန်ဟိုင်းအစုရှယ်ယာညွန်ကိန်းကတော့300ခန်းလုံးကျဆင်းသွားပါတယ်။ဗြိတိန်ပြည်ထင်တဲ့ဂျာမနီနိုင်ငံတွေမှာလည်းဒီကနေ့ဈေးပွင့်ချိန်မှာအစုရှယ်ယာဈေးတွေအကြီးကျယ်ကျခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဒီကနေ့အယောင်ဝယ်မစခင်ကြိုတင်ခန့်မှန်းချက်တွေအရကတော့900ခန်းလုံးကျဆင်းနိုင်ပွဲရှိနေပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။တနင်္လာနေ့ညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညင်ညာပေးနေပါတယ်မြောက်ကိုရီးယားနိုင်ငံကတာတိုဖြင့် rocket ဒုံး3စင်းကိုဒီကနေ့ပစ်လွတ်ခဲ့ပါတယ်။ဒါဟာသတင်းတစ်ပတ်အတွင်းမှာဒုတိယမြောက်လက်နက်ဆန်းသတ်မှုဖြစ်ပါတယ်။တောင်ဟျောင်ဂျွန်နေအရှေ့ပိုင်းဆွန်ဒော့မြို့ကနေတာတိုဖြင့်ဒုံးတွေကိုဒုံးလွှတ်စင်တစ်ခုမကအသုံးပြုပြီးတော့ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ယုံကပြောပါတယ်။အမြင့်ဆုံးကီလိုမီတာ50လောက်ကနေကီလိုမီတာ200လောက်အကွာအဝေးအထိရောက်ခဲ့တယ်လို့ပြောပါတယ်။ပြစ်လွတ်ခဲ့တဲ့ဒုံးတွေဟာပယ်ထိန်ဒုံးတွေဖြစ်ပုံရပြီးတော့ဂျပန်ပိုင်နဲ့ထဲကိုတော့မကြခဲ့ဘူးလို့ဂျပန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုမျိုးစမ်းသပ်ပြစ်လွတ်နေမှုဟာကိုရီးယားကျွမ်းဆွယ်ငင်းချမ်းရေးကိုအထောက်အကူမဖြစ်ဘူးလို့တောင်ကိုရီးယားသမ္မတရုံးကကြေညာချက်ထုတ်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့နောက်ထပ်ပြစ်လွတ်မှုတွေလုံးဝကိုဆက်လက်စောင့်ကြည့်နေတယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ဟာဒေတာရင်းငင်းချမ်းတည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ဂျပန်အစိုးရပြောခွင့်ရသူကလည်းပြောပါတယ်။အခုလိုမျိုးပယ်ထိန်ဒုံးပြစ်လွတ်မှုကိုအကြိမ်ကြိမ်လုပ်နေတာဟာနိုင်ငံတကာအတိုင်းအဝိုင်းကိုထိခိုက်စေတဲ့ကိစ္စကြီးဖြစ်တယ်လို့ပြောခွင့်ရသူယိုရှိဟီဒေဆူဂါကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ပြီးခဲ့တဲ့တနင်္လာနေ့ကလည်းမြောက်ကိုရီးယားကတာတိုဖြင့်ပယ်ထိန်ဒုံးနှစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပါသေးတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကာကူးစက်မှုတားဆီးနိုင်မှုအတွက်မြောက်ကိုရီးယားကစ조사နေပုံရတဲ့တချိန်ထဲမှာပဲအခုလိုဒုံးကျည်ပြစ်လွတ်ဆန်းသတ်မှုတွေကိုလုပ်တာပါမြောက်ကိုရီးယားမှာပိုးကူးသူရှိတယ်လို့မပြောပေမဲ့ကူးစက်မှုကိုမြောက်ကိုရီးယားအစိုးရကဖုံးကွယ်ထားမှာကိုစိုးရိမ်နေကြပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရွေးကောက်ခံသမ္မတအက်ရှရက်ဂါနီနဲ့ရွေးကောက်ပွဲပြိုင်ဘက်အဗ်ဒူလာတို့ဒီကနေ့ကျန်းသစ္စာချိန်ဆိုတဲ့အခမ်းအနားတွေကိုတပြိုင်နက်တည်းမှာကျင်းပခဲ့ကြတာကြောင့်နိုင်ငံရေးတင်းမာမှုတွေပိုမိုဆိုးဝါးလာနေပြီးတော့အမေရိကန်ဥဆောင်တဲ့အာဖဂန်ညီညာရေးကြိုးပမ်းမှုမှာလည်းစိန်ခေါ်မှုအသစ်ဖြစ်လာနေပါတယ်ဒီကနေ့အခမ်းအနားနေ့ရက်စလုံးကတော့အချိန်နောက်ကျပြီးတော့မှကျင်းပခဲ့ကြတာပါယုံမြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်ပြသတဲ့အခမ်းအနားမှာသမ္မတဂါနီကအရင်ကျန်းသစ္စာချိန်ဆိုခဲ့တာဖြစ်ပြီးတော့ဒီပွဲကိုတက်ရောက်တဲ့နိုင်ငံသားဧည့်သည်တွေထဲမှာတော့အာဖဂန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆာမီခါလီဆတ်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအမေရိကန်တပ်မှူးစကော့တ်မီလာတို့လည်းတက်ရောက်ကြပါတယ်။တချိန်ထဲမှာပဲမစ္စတာအဗ်ဒူလာကလည်းသူ့ရဲ့ရုံးမှာကျန်းသစ္စာချိန်ဆိုပွဲကိုကျင်းပခဲ့တာပါ။ဒီခန္ဓာနှစ်ခုစလုံးကိုတော့အာဖဂန်ရုပ်တံတွေမှာတပြိုင်နက်တည်းတိုက်ရိုက်ပြသခဲ့ကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့ကကျင်းပတဲ့အာဖဂန်သမ္မတရွေးကောက်ပွဲရလဒ်တွေအရလက်ရှိသမ္မတဂါနီအနိုင်ရချောင်းကိုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လနှောင်းပိုင်းမှာပဲကြေညာခဲ့တာပါ။ဒါပေမဲ့လက်ရှိအစိုးရထဲမှာအုပ်ချုပ်ရေးအကြီးအကဲတာဝန်ယူထားတဲ့ဒီသမ္မတဂါနီရဲ့အထက်ပြိုင်ဘက်အဗ်ဒူလာကဒီရွေးကောက်ပွဲရလဒ်ကိုလက်မခံပဲသူနဲ့သူ့အဖွဲ့သားအနိုင်ရချောင်းကြေညာပြီးတော့အစိုးရအဖွဲ့ဖွဲ့စည်းမဲ့အကြောင်းကိုလည်းသတိပေးပြောဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုလိုသမ္မတအဖြစ်ကျန်းသစ္စာချိန်ဆိုပွဲတွေကိုလည်းတပြိုင်နက်တည်းကျင်းပခဲ့ကြတာပါရှင်
။အိန္ဒိယနိုင်ငံတောင်ပိုင်းမှာကြက်ငှက်တုပ်ကွေးယောဂဖြစ်ပွားမှုကိုတားဆီးနိုင်ဖို့တတိယနေ့အဖြစ်ကြက်ဘဲတွေကိုတုပ်တင်ခဲ့ကြပါတယ်။ ကီရာလာပြည်နယ်မှာအခုလိုတုံ့တင်ရှင်းလင်းမှုကိုတနည်းနည်းနဲ့ကစတင်နေတာပါပြည်နယ်အစိုးရအနေနဲ့ရောဂါကိုဈေးမြစ်ကိုရှင်းနိုင်ဖို့ဆုံးဖြတ်ဆောင်ရွက်နေတာဖြစ်တယ်လို့ကီရာလာပြည်နယ်တိမွေးကုနဲ့တရိတ်ဆန်လေးလာရေးသိပ္ပံကလက်ထောက်ပါမောက်ခအဗ်ဒူမူနီယာကရိုက်တက်သတင်းဌာနကိုပြောပါတယ်ရောဂါထိန်းချုပ်ဆောင်ရွက်ရေးအရာကြက်ဘဲထောင်တဲ့ခြေကိုတက်ဖြတ်ရှင်းလင်းနေကြတာပါကျန်းကျန်တော်ကွေးဟာပုံမှန်အားဖြင့်ကြက်ဘဲငှက်တွေကြားမှသာကူးစက်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ဒါပေမဲ့တချို့ virus ပိုးတွေဟာလူတွေမှာပါကူးစက်နေတာကိုတွေ့ရှိထားပါတယ်လူကိုကူးစက်ရင်အဖျားတက်ချောင်းဆိုးတာလို့တိတ်မပြင်းတဲ့ရောဂါမျိုးကနေပြီးတော့နမိုနီးယားအဆုတ်ရောင်ရောဂါအသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်ရှူရတာသေဆုံးတာမျိုးအထိရောဂါပြင်းထန်နိုင်ပါတယ်
2014ခုနှစ်တုန်းကမလေးရှားလေကြောင်းလိုင်းပိုင် MH17 ခီးတဲ့တင်လေရင်ယူကရိန်းနိုင်ငံဝင်ဟင်မှာပြစ်ချခံခဲ့ရတဲ့ဖြစ်ရပ်မှာပါဝင်ပတ်သက်သူတွေကိုအမှန်တိုင်းဖော်ထုတ်နိုင်ရေးတွန်းအားပေးတဲ့အနေနဲ့ဒီလေရင်ပြစ်ချမှုအတွင်းမှာတိုက်ဆုံခဲ့သူတွေရဲ့မိသားစုဆွေမျိုးတွေနယ်သာလန်နိုင်ငံကရုရှားတန်ရုံရှိမှာခုံလွတ် 298 လုံးလာချပြီးတော့သူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ပြသခဲ့ကြပါတယ်။နယ်သာလန်နိုင်ငံသားအများစုအပါအဝင်လူပေါင်း298ယောက်တိုက်ဆုံခဲ့ရတဲ့ဒီလေရင်ပြစ်ချခံရမှုမှာပါဝင်ပတ်သက်သူတွေအဖြစ်ဆွဆွဲခံထားသူ၄ဦးကိုဟိတ်မျိုးကတရားရုံးတစ်ခုမှာဒီကနေ့အမှုစစ်ဆေးမဲ့အချိန်မတိုင်ခင်တရက်အလိုမှာပဲအခုလိုခောက်ခုံဖြူတွေကိုလာချခဲ့ကြတာပါဒီခုံတွေကိုတော့လေရင်ပေါ်ကခုံနှန်းတွေပုံစံမျိုးဖန်တီးနေရချခဲ့တာပါမလေးရှားလေကြောင်းလိုင်းပိုင်ခီးတဲ့တင်လေရင်ဟာ2014ခုနှစ်ဇူလိုင်လတုန်းကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့နယ်မြေအထက်မှာပြတ်ကျခဲ့တာဖြစ်ပါတယ်ရှင်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံကုလလုပ်ငန်းရှင်တွေနဲ့ပတ်သက်လို့စုံစမ်းထားတဲ့ရုဆန်သာစီရင်ခန်းစာကြံပြုချက်တွေကိုကုလသမဂ္ဂတွင်ရင်မှုချုပ်အနေနဲ့ဒီကုလပြုပြင်ပြောင်းလဲရေးအစီအမံထဲမှာထည့်သွင်းကောင်းထည့်ဖော်နေသလိုဒီလုပ်ငန်းအောင်မြင်မှုအတွက်ကုလအဖွဲ့ဝင်နိုင်ငံတွေနဲ့အရက်ဖက်အဖွဲ့တွေရဲ့ထောက်ခံပူးပေါင်းမှုလိုအပ်တယ်လို့ကုလတွင်ရင်မှုချုပ်ကနေလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ့စီရင်ခန်းစာမှာဖော်ပြပါတယ်။ဒါဟာကုလသမဂ္ဂအနေနဲ့နောက်ထပ်လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်မလာအောင်ကြိုတင်ဟန့်တားနိုင်ဖို့လုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာတွင်ရင်မှုချုပ်ရဲ့ဒီစီရင်ခန်းစာတင်သွင်းမှုနဲ့ပတ်သက်လို့ကိုသားညုံကဆက်ပြီးပြောပြပေးပါရှင်။
ကုလသမဂ္ဂဝင်းဝိုင်းမှာ Rosenthal အစီအငံစာဆိုပြီးတော့လူသိများတဲ့ဒီအစီအငံစာအကြံပြုချက်တွေကိုကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဘလို့နောက်ဆက်တွဲအကောင့်ထဲပေါ်နေသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ကနေပြီးတော့လူခွင့်အကောင့်စီကိုအစီအငံစာဒီကနေ့တင်သွင်းပါလေမြန်မာနိုင်ငံက Rohingya Muslim တွေပေါ်မှာလူခွင့်ကျူးလွန်မှုတွေကြီးကြီးမားမားဖြစ်မလာခင်မှာအကြမ်းဖက်မှုအရှိန်တိုးလာနေတယ်ဆိုတဲ့သတိပေးချက်အခြေအနေကိုကုလသမဂ္ဂဘက်ကနေပြီးတော့လက်လျူပြုခဲ့တယ်ဆိုပြီးတော့ဆွဆွဲချက်တွေရှိခဲ့တာပါအဲဆူဆဲချက်တွေကိုစုံစမ်းမှုအတွက်ဂွန်ဒီမာလာနိုင်ငံကြီးဝန်ကြီးဟောင်းလဲဖြစ်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတန်မာကြီးဟောင်းလဲဖြစ်တဲ့ဂျတ်ရူဆန်ဒယ်ကိုအထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကတာဝန်ပေးခဲ့ပြီးတော့မနစ်တုန်းကအဲ့ဒီအစင်ကစားထွက်ခဲ့တာပါဒီအစင်ကစားထဲမှာတော့မြန်မာနိုင်ငံတွင်းကကုလသမဂ္ဂယန္တရားရဲ့ဆောင်ရွက်မှုအစိတ်ပိုင်းတွေကိုဝေဖန်ထားပြီးတော့မအောင်မမြင်ဖြစ်ခဲ့တာတွေကိုထောက်ပြပါတယ်နောက်ကုလသမဂ္ဂအေဂျင်စီတွေကြားအားပြိုင်မှုမြန်မာအစိုးရနဲ့ဆက်ဆံမှုပြိပခဒေတာကအချက်လက်တွေနဲ့ပတ်သက်လို့တုံ့သက်တင်ပြမှုဒါတွေကိုလေ့လာတုံ့သက်ပြီးတော့အကြံပြုချက်တွေထုတ်ပေးခဲ့ပါတယ်ဒီအကြံပြုချက်တွေအတိုင်းကုလသမဂ္ဂရဲ့လုပ်ငန်းတွေတာဝန်ယူတာဝန်ခံမှုရှိလာစေဖို့အတွက်ပြင်ဆင်ဆောင်ရွက်နေပြီဖြစ်တယ်လို့အတွင်းမှုချုပ်ကူစားဒီကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်တူဖြစ်တဲ့ Volker Tart ကလူခွင့်ရေးကောင်စီကိုဒီကနေ့မှာရှင်းပြသွားပါတယ
် The reforms that the Secretary General has put in place have actually helped the UN system place a greater emphasis on prevention.
ပြောင်းလဲမှုတွေဟာကုလသမဂ္ဂစနစ်ကိုတကယ်ပဲအထောက်အကူဖြစ်စေဖို့လူခွင့်ရေးနဲ့ပတ်သက်လို့တားဆီးကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးဖြစ်လာစေဖို့ကုလဌာနချုပ်မှရောမြေပြင်အနေထားတွေမှာပါတာဝန်ယူတာဝန်ခံမှုတွေဖြစ်လာစေဖို့အတွင်းမှုချုပ်အနေနဲ့ပြင်ဆင်ဆောင်ရွက်နေပါတယ
်ကုလသမဂ္ဂအဖွဲ့အတွင်းပြင်ဆင်ပြောင်းလဲမှုတွေလုပ်ရမှာစနစ်အရရောဖွဲ့စည်းပုံအရပါတိုးတက်ကောင်းမွန်လာဖို့ဖြစ်တယ်လို့ပဲဒါဟာနိုင်ငံတကာနိုင်ငံတွေအတွက်ရည်ရွယ်တာမဟုတ်ဘဲနဲ့နိုင်ငံအရရက်ကကုလသမဂ္ဂစနစ်အားလုံးအတွက်ရည်ရွယ်ပြီးတော့လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့ဖြစ်တယ်လို့လက်ထောက်အတွင်းမှုချုပ်ကရှင်းပြပါတယ်။ဒီအတွက်လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆိုပြီးတော့ဖိတ်ခေါ်ပါတယ်
။ But it's also clear that the UN and the system alone cannot do it on its own. We will need the support of member states, civil society.
We need very much ကိုယ်နိုင်ငံအနေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ထောက်ခံကူညီမှုလိုပါတယ်
။မြန်မာကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့ဒီကုလသမဂ္ဂရဲ့အစီအစဉ်စာတွေဟာတိကျမှန်ကန်ဖို့တမကြဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုပြန်ထောက်ပြပါတယ်။အခုအစီအစဉ်စာထဲမှာအာဆာဖွဲ့တိုက်ခိုက်တဲ့ရဲစခန်းအရေအတွက်ဟာ3ဖြစ်နေပြီးတော့အမှန်တကယ်က30ဖြစ်တယ်ဆိုတာကိုသူကပြန်ရှင်းပါတယ်။ ဒါမျိုးဟာအကြံဖက်လောက်ရတွေကိုမိမ့်မိတ်မှုဖြစ်စေတယ်ဆိုပြီးတော့ထောက်ပြသွားပါတယ်။ဒါပြင်ကုလသမဂ္ဂလုပ်ငန်းတွေဟာသက်ဆိုင်ရာတိုင်းပြည်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သက်ဆိုင်ရာတိုင်းပြည်အစိုးရရဲ့သဘောထားနဲ့အညီလိုအပ်ချက်တွေကိုဖြည့်ဆည်းကူညီပေးဖို့ဖြစ်တယ်ဆိုပြီးတော့ဦးကျော်မိုးထွန်းကထောက်ပြပါရတယ်။ဒီအတွက်ကြောင့်လဲကုလသမဂ္ဂရဲ့လုပ်ငန်းတွေဟာလိုအပ်ချက်ပေါ်တည်တဲ့ဆောင်ရွက်မှုတွေဖြစ်တယ်လို့သူကဆိုပါတယ
်။ We'd like to stress that walks out the
ကုလသမဂ္ဂဌာနကြီးကိုယ်စားလှယ်နဲ့ကုလသမဂ္ဂဌာနကြီးရုပ်လုပ်ငန်းတွေဟာလိုအပ်ချက်တွေအပေါ်မှာတည်တဲ့မှာလေ။လူရှင်ရဲ့လိုအပ်ချက်အတိုင်းဖြစ်တဲ့မှာဘူး။
ရွန်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာဆွေအနေနဲ့ကတော့ဒီရွန်ဂျာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအစည်းအဝေးစာအများစုဟာတမာတမတ်မကြဘူးလို့ယူဆထားတာဖြစ်ပါလေ။လက်ထောက်တွင်မှုချုပ်ကတော့အခုဒီရိုစန်တာအစည်းအဝေးစာရရချင်းပဲကုလသမဂ္ဂတွင်မှုချုပ်အနေနဲ့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေအတွက်ပြင်ဆင်ခဲ့တယ်လို့ဆိုရတယ်
။ When the Secretary General received the report by from Gert Rosenthal
တွင်မှုချုပ်အနေနဲ့ဒီအစည်းအဝေးကိုလက်ခံရရှိတဲ့အချိန်မှာဒီအစည်းအဝေးကိုပြည်ဝင်နိုင်ငံတွေနဲ့မကပဲကုလသမဂ္ဂအတွင်းမှာပဲဖြန့်ဝေခဲ့ပါတယ်။အဲဒီနောက်ကုလသမဂ္ဂစီမံခန့်ခွဲမှုဆိုင်ရာကြီးတန်းအရာရှိတွေကိုရောသူ့အမှုဆောင်အရာရှိတွေကြားမှာပါစစ်မြင့်တာဝန်ရှိသူတွေပါတဲ့အစည်းအဝေးတွေခေါ်ယူခဲ့ပါတယ်။ဒီအစည်းအဝေးခန်းစားနောက်ဆက်တယ်ဘလို့အေးအေးဆောင်ရွက်မလဲဆွေးနွေးကြတာပါ။၃၀ချက်တစ်ခုကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြည်ပြင်ပြောင်းလဲရေးအစည်းအဝေးတွေထဲမှာဒီစင်ခန်းသာပါအကြံပြုချက်တွေကိုပါထည့်သွင်းစဉ်းစားသွားဖို့ပါဒါကြောင့်ဒီစင်ခန်းသာကအင်မတန်အရေးကြီးပါတယ
်ဒါကြောင့်လည်းကုလသမဂ္ဂဌာနကြီးကုစလေစနစ်ကိုပြန်လည်သုံးသပ်နေပြီးတော့မကြာခင်မှာတော့ဌာနကြီးကုစလေရီနဲ့ဌာနကြီးရုံးတွေကိုကုလသမဂ္ဂတွင်မှုချုပ်ရဲ့လမ်းညွှန်ချက်အစ်တွေထုတ်ပြန်ပေးဖို့ရှိတယ်လို့ဆိုပါတယ်ဒီနေရာမှာကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့လူခွင့်ရည်နဲ့ပတ်သက်ပြီးတော့နားလေကြွန့်ကျင်မှုဆိုတာကိုလေးပီးထားတယ်လို့ပြောပါတယ်အခုဒီကုလသမဂ္ဂတွင်မှုချုပ်ရဲ့အစည်းအဝေးအပေါ်မှာအဖွဲ့ဝင်နိုင်ငံတွေကပြန်လည်သုံးသပ်ဆွေးနွေးတဲ့နေရာမှာတော့အနောက်နိုင်ငံအများစုကတော့ဒီ Rosenthal အစည်းအဝေးနဲ့အတွင်းမှုချုပ်အစည်းအဝေးကိုကြိုဆိုလက်ခံကြပါတယ်။တရုတ်နဲ့မြန်မာအင်းနီချင်းနိုင်ငံချုပ်ကတော့ Ranger ရင်းနဲ့ပတ်သက်ပြီးတော့အင်းနီချင်းဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုအကောင့်ထဲဖော်ရေးကိုပဲအဓိကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။အခုတခါတော့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဘက်ကိုအလှည့်ပေးချင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမူကြမ်းတွေကိုပြည်ထောင်စုလွှတ်တော်မှအပြန်အလှန်တင်းတင်းမာမာဆွေးနွေးနေကြတာမှာမလ10ရက်မနေ့ဖန်မှာတော့မဲခွဲမှုတွေစတင်မှာဖြစ်ပြီးဥပဒေကြမ်းအလုံးမဲခွဲဖို့အတွက်အချိန်ကိုရကြမယ်လို့သိရပါတယ်ဥပဒေကြမ်းဘယ်နှခုလောက်သဘောတူပြင်ဆင်နိုင်မလဲဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်တွေဘက်ကဘလောက်အထိမျှော်လင့်ထားသလဲဆိုတာမမေခါကစုံစမ်းတင်ပြထားပါတယ်ရှင
်လာမယ့်မဲလ10ရက်နေ့မနက်ဖြန်ကစလို့ပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကဥပဒေတွေကိုမဲခွဲဆုံးဖြတ်တာတွေလုပ်သွားတော့မှာပါဥပဒေပုံမှန်3ခုကျော်နှုန်းနဲ့ကိုရက်ကြာမဲခွဲဆုံးဖြတ်သွားဖို့လှုံ့ဆော်ထားတယ်လို့ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ်
။ဟိုပြင်ဆင်ချက်က6000ရှိတယ်။10ရက်နေ့ကနေပြီးတော့ဒီအပတ်မှာဆိုရင်4ရက်ရမယ်။ဒါပထမပိုင်း4-3လောက်ကာကြီးအပိုင်းပြီးမှာပေါ့။နောက်တစ်ပတ်မှာဆိုရင်တော့ကျွန်တော်5ရက်ရတယ်။အဲ4-3လောက်ခခွေအပိုင်းပြီးမယ်။အကုန်လုံး6ရက်ပေါ့နော်။မဲလက်မှာလည်း6000ဖြစ်တယ်။အတိပြုမဲ့ကဏ္ဍလည်း6ခုပေါ့။ဆောမဲလက်မှာတောင်မှ10ချက်ပါခြင်းပါမယ်15ချက်ပါခြင်းပါမယ်အဲ့လိုမျိုးပေါ့။သက်ဆိုင်ရာသက်ဆိုင်ရာအလိုက်ပေါ့
။ဥပဒေကြမ်းနှစ်ခုလုံးအတွက်လှုပ်ဝက်ဆန္ဒမဲ6ချိန်ပေးဖို့အပအဝင်မဲခွဲဆုံးဖြတ်မှုလှုပ်ဆောင်တာမှာနိုင်ငံတော်တမရနဲ့ဒုတိယတမရများရွေးချယ်တင်မြှောက်ပွဲလုပ်ခဲ့စဉ်ကအတိုင်းဆန္ဒမဲအသုံးပြုပြီးလှုပ်ဝက်စွာဆန္ဒပြုတဲ့နည်းလမ်းနဲ့ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ25ကနေမတ်လ5ရက်နေ့အထိပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်ရင်းအကြိတ်အနယ်ဆွေးနွေးခဲ့ကြတာပါ။436ကနဲ့436ခဆိုပြီးပြင်ဆင်တဲ့ဥပဒေကြမ်းနှစ်ခုတင်ထားတာမှာပြင်ဆင်မဲ့ပုံမှန်138ချက်ကို10ရက်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တာဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကNLD ပါတီဘက်ကတင်ပြလာတာတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့သလို NLD ပါတီဘက်ကလည်းတက်မတော်နဲ့ပြည်ခိုင်ဖြိုးတင်လာတာတွေကိုကန့်ကွက်မှုကြီးကြီးမားမားလုပ်ခဲ့တာမို့ဒီတစ်ခေါက်ဖွဲ့စည်းပုံပြင်ဆင်ရေးကနိုင်ငံအတွက်ထိရောက်မဲ့ဥပဒေတွေပြင်ဆင်နိုင်ဖို့ခက်တဲ့အပြင်ဘယ်တစ်ချက်ကိုမှမပြင်နိုင်မဲ့ပြီးလေမလားလို့မှတ်ချက်ပေးတာတွေလည်းရှိနေခဲ့ပါတယ် NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ရှေ့နေတဦးဖြစ်တဲ့ဦးအောင်သိန်းကတော့သူတို့ပါတီတင်လာတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘလောက်အောင်မြင်မယ်ဆိုတာနဲ့ပတ်သက်လို့ခုလိုပြောဆိုသွားခဲ့ပါတယ်
။အဲဒီအရေးကြီးတာမပြင်နိုင်ဘူးဆိုတော့အဲသူတို့ဒီခမန်းပြောဆိုကြတော့အမှန်ကောင်းမှန်နိုင်တာပေါ့နော်။ဒါပေမဲ့ပြင်နိုင်တဲ့အတိုင်းဒါတွေတော်တော်များပြန်သွားမှာပဲ။အဓိကကီးဘွားရတော့ရောက်ခဲ့ ဖြစ်နေပါတယ်အဲ့ဒီကတော့အဖြေကဘယ်လိုထွက်လာမလဲဆိုတော့ပြောလို့မရဘူးတော့ပြောရဖြစ်တယ်လေမဲကကျုပ်ပဲမဲပြရဲဆိုတော့သူကလူရဲ့ကိုရှိကိုဘကိုကြိုက်ပြီးတော့မဲပြင်းနေပြေးလိုက်မှာပေါ့ကိုဒီဘက်ကလူကသူကပြောတာကြိုက်ပြီးမဲပြင်းပြေးလိုက်မှာပေါ့တော့ကျွန်တော်ကအဲ့ဒါကိုဘယ်လိုလုပ်လို့လဲဆိုတာဆိုတော့အညုံနဲ့ပြောခဲ့
လွတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးချင်းပြည်နယ်မဲဆန္ဒနယ်၅ကပူးခင်ကမ်းလျံကတော့ပြင်ဆင်နိုင်ရေးအတွက်မျှော်လင့်ချက်မဲ့နေတယ်လို့ပြောဆိုလိုက်ပါတယ်
။ဒါရေရောခခွဲပါတိတ်ရောမလွယ်တော့ဘူးထင်တယ်လေ။အဲ့ဒါလဲသမတော်သားကိုယ်စားလှယ်များလည်းထင်ပါပဲရှိတာကိုသူတို့သူတို့ရှော့ပြီးမှပဲပြင်လို့ရမယ်ထင်တယ်။အများစုပဲ NLD လည်းမခံဘူးဆိုရင်လည်းဒါပြင်လို့ရမှာတော့မဟုတ်ပြန်ဘူး။โอเคเมเนเจอร์เสร็จแล้วมาจีมาบ่าวสิสิတော့สิสิเลยมั้ยだใบแม้ในงานตัวตะเกด้านน่ะลุลุยาได้อณีทาป้อมันอยู่ปีนไหนมาတော့ไม่รู้ทีเนี่ยฉันเอาทีเนี่ย
ปินสีโรงงานเซนเนี่ยปะตะเตยีเหวแจ่ปอกနေတာမို့အများကြီးမျော်လင့်ဖို့မရှိသလိုအဆိုးဆုံးကိုကြိုတင်ပြင်ဆင်ထားဖို့တတိပေးလာသူကတော့နိုင်ငံရေးလေးလာတုံးတက်သူဒေါက်တာရံမျိုးတိန်ပ
ါဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာသူကစုံမတ်ပြောင်းနေတယ်ပေါ့เนาะအဲ့တော့အဓိကအဆုံးဖြတ်ပေးမယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေနဲ့တမတော်သားလွတ်တော်ကိုယ်စားလှယ်တွေရှားမှာနော်စုံမပြောင်းနေတရွေးတော့နော်ပြည်စင်ကြီးကနော်ဟိုဖြစ်ရောက်အလုပ်ဖြစ်ပြီးတော့အကောင့်ထဲပေါ်လာနိုင်လို့ထဲရင်းနေမယ်လို့မြင်တယ်အကောင့်ဆုံးကိုလည်းမျှော်လင့်ထားပြီးတော့နော်အဆိုးဆုံးအတွက်ကိုလည်းချိုးတင်ပြင်ဆင်ထားဖို့လိုအပ်မယ်လို့တော့ကျွန်တော်ကမြင်ပါတယ်
ကိုရဲကြမဲခွဲဆုံးဖြတ်မဲ့ဖွဲ့စည်းပုံပြင်ဆင်ရေးကမနက်ဖြန်မှာစတင်တော့မှာပါမနက်ဖြန်မှာတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်လူမှုဆန္ဒခံယူပွဲပါကျင်းပအတီးပြုမှပြင်နိုင်မဲ့436ကတဲကပုံမှန်15ခုနီးပါးကိုမဲခွဲဆုံးဖြတ်မယ်လို့ပြည်တော်စုလွတ်တော်ကထုတ်ပြန်ကြေညာထားပါတယ်ရှင
်မိခပြောပြခဲ့တာပါရှင်အခုစန္ဒာမဲပေးရေးနှီးဥပဒေဘက်ကိုကြည့်ကြရအောင်ပါဥပဒေအရလွတ်တော်တက်တမ်းမကုန်ခင်ရက်90အတွင်းရွေးကောက်ပွဲတွေကျင်းပရမှာဖြစ်လို့အခု2020နှစ်ကုန်ပိုင်းမှာအထွေထွေရွေးကောက်ပွဲတွေကျင်းပရတော့မှာပါပြင်ဆင်ထားတဲ့ရွေးကောက်ပွဲနီးဥပဒေသေးအရဆိုရင်ပြောင်းရွှေ့နေထိုင်သူတွေဟာနေရာအစ်မှာရက်ပေါင်း90နေထိုင်ပြီးရင်အဲ့ဒီဒေသကကိုယ်စားလှယ်ကိုမဲပေးခွင့်ရှိတယ်ဆိုတာကိုတိုင်းရင်းသားပါတီတွေကဝေဖန်နေပါတယ်ဒီနေ့မှာဒီကချင်နိုင်ငံရေးပါတီတခုကဥဆောင်ပြီးတော့အဲ့ဒီဥပဒေကိုစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီနီးဥပဒေနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေရဲ့အမြင်ကိုကိုစော်ထက်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ပြည်သူ့လွှတ်တော်ရွေးကောက်ပွဲနီးဥပဒေတိုင်းဆိုရင်ရပောင်း90ပြောင်းရွှေ့နေထိုင်ပြီးရဲ့မဲဆန္ဒရှင်တွေကသူတို့နေရာဟောင်းမှာမဲမပေးခြင်းရင်လက်ရှိပြောင်းရွှေ့ထားတဲ့ဒေသကရွေးကောက်ခံကိုယ်စားလှယ်ကိုမဲပေးဖို့လျှောက်ထားနိုင်မှာဖြစ်ပါတယ်အိမ်နောက်စုဇယားမရှိပဲမှတ်ပုံတင်ရှိုံနဲ့အဲ့ဒီဒေသအတွက်မဲပေးခွင့်ရှိရဲ့ကိစ္စဟာနိုင်ငံသားအခွင့်အရေးကိုထိခိုက်သလိုဒီမိုကရေစီစံနှုန်းဖက်ဒရယ်စံနှုန်းတွေနဲ့လည်းမကိုက်ညီကြောင်းကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်ဒီကနေ့မတ်လ9ရက်ကချင်ပြည်နယ်မြကြီးနားမြို့မှာဒီကိစ္စအတွက်သူတို့ပါတီကဆန္ဒပြခဲ့ရတဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ကချင်ပြည်နယ်ဒီနယ်ကလူတွေလူရည်ကစီကားလို့တာကပိတ်မသားမိမနာဖြစ်နေတိတ်မကွာတော့ဘူးကျွန်တော်တို့ကငငယ်ခွင့်ရရလောဆွေးရည်ရဖြစ်လာတယ်။ဒါကြီးပြီးတော့လမ်းဆောင်တော်ဦးကြီးကြားထားနေတယ်မူရှိတယ်။အဲဒီဘုတကယ်ရောက်ကျင့်တော့လားဆိုတော့မေးဖို့ကိုကျွန်တော်လက်ရှိပြောင်းစုလွတ်တော်နဲ့တာဝန်ရှိတဲ့ဦးရည်ကြီးကိုခွင့်ပေးအားလုံးကျွန်တော်မေးခွန်းထုတ်ပြတယ်
ပြောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ရဲ့ဤဥပဒေမှာပါရဲ့ရပောင်း90မဲပေးခွင့်ကိုသူတို့ကပြင်ဆင်စေချင်တာပါရွှေပြောင်းနေထိုင်ပြီးရဲ့ရပောင်း90အတွင်းမဲပေးခွင့်ဟာဒေသကိုကိုစားမပြုတလို့နောက်ပိုင်းမှာမညီများမှုတွေမကျေနပ်မှုတွေရှိလာနိုင်တယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့သူဒေသသူလူသူရေးချယ်တဲ့ဆိုတော့ရွေးကောက်ပွဲစနစ်ကဒီလိုရေးစနစ်မှာပေးရချက်ဖြစ်တယ်။အဲဒီကနေပြီးလာရွေးတဲ့သုံးဆောင်မှုမရှိဘူး။ဒါအေတောင်းစရာလည်းရှိဘတ်ပုံရင်းရှိရတယ်သူကလည်းအဲ့ဒီဒေသရဲ့ရွေးချယ်မှုသူကဖြစ်နေတာ။တရားမျှတမှုရှိတယ်။အဲ့ဒါကိုပြောပြချင်တယ်
ကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာပြောသွားတာဖြစ်ပါတယ်။အရင်ကသတ်မှတ်ထားရဲ့ရပောင်း180ကနေရပောင်း90လျှော့ချလိုက်တာကနိုင်ငံသားတွေမဲပေးနိုင်တဲ့အခွင့်အရေးပိုရလာပေမဲ့တချို့ဒေသတွေအတွက်ကတော့မမျှတရတဲ့တယောက်မှုကြီးဖြစ်လာနိုင်ကြောင်းကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စုကပြောပါတယ်
။ဒီလိုလျှော့လိုက်တာဟာဥမာချင်းပြည်နယ်တော့ဘာလို့ချင်းတစ်သက်ရှိတယ်။အဲဒီချင်းတစ်သက်ရှိတဲ့ပြည်နယ်ကိုဒီကဟိုဟာအကြောင်းမျိုးမျိုးကြောင့်ဌာနဆိုင်ဝန်ထမ်းတွေကိုပြောင်းလိုက်တာဖြစ်ဖြစ်အကြောင်းမျိုးကြောင့်ရောက်သွားတာဖြစ်ဖြစ်သုံးလတည်းနဲ့မဲပြွင့်ရအောင်ဖန်ပြတဲ့သဘောမျိုးဖြစ်ပြီးတွေ့လက်မခံဘူးဒီနေသားရဆိုရင်တော့6လစာ3လ
ကျောင်းလိုက်တဲ့ဟာတော့ကျွန်တော်တို့ကတော့မကြိုက်ဘူးလက်မခံဘူးဒါပုံပုံရင်းနေမှာပေါ့ဗျ
။နိုင်ငံတကာရွေးကောက်ပွဲဥပဒေစံနှုန်းတွေအတိုင်းခေတ္တပြောင်းရွှေ့သူတွေကသူတို့မူလနေရဒေသအတွက်ကြိုတင်မဲတာပေးတင်ကြောင်းနိုင်ငံရေးပါတီတွေကပြောပါတယ်။ကချင်ပေါင်းစည်းပါတီတစ်ခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ချင်းပေါင်းစည်းပါတီဖြစ်တဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP မွန်ညီညွတ်ရေးပါတီ MUP နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ဒီပါတီကခေါင်းဆောင်တွေဟာ2019ဒီဇင်ဘာလောက်ကစပြီးဒီကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်က2019အောက်တိုဘာ3ရက်မှာအမိန့်အမှတ်55မြင်းဆောင်2019နဲ့ပြည်အောင်စုတဆင့်ခံဥပဒေဖြစ်တဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲဤဥပဒေကို5ချိန်မြောက်ပြင်ဆင်ခဲ့ပြီးပုံမှန်တဆင့်မှာပါတဲ့အနည်းဆုံးရပောင်း180ထက်မနည်းဆိုရစာသားနေရာမှာရပောင်း90ဆိုရစာသားကိုပြင်ဆင်ခဲ့ရဖြစ်ပါတယ်။2020ရွေးကောက်ပွဲကိုဝင်ပြိုင်မဲ့နိုင်ငံရေးပါတီအားတရားဝင်ကျင်ရှိပြီးအဲ့ဒီထဲမှာတိုင်းရင်းသားပါတီက50ကျော်ရှိပါတယ်။မဲပေကွန်ရှိရဲ့အခြေခံလူဦးရေစည်းရင်းကတော့တန်း40နီးပါးရှိပါတယ်။
COVID-19 ရောဂါကမ္ဘာမှာကျေပြန့်လာတဲ့အချိန်ကလူလူကြားမှာထိတ်လန့်ဆိုးရိမ်မှုတွေလည်းတိုးထက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြတ်နိုင်သေးပေမဲ့ရောဂါကာဝေးရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာဝေးရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလား။လူလူကရောဒီရောဂါပိုပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာဝေးရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့လဲတော့ရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လဲရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော့ရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
အခုဆက်ပြီးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှတ်စုမြတ်မောင်ကပြောပြပေးပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီနိုင်ငံလူဦးရေရဲ့25ရာခိုင်နှုန်းလောက်ကိုတနီယာကနေတနီယာအသွားလာအဝင်ထွက်တွေတားမြစ်ထားပါတယ်။မီလန်ဗဲနစ်မြို့တွေအပါအဝင်အီတလီမြောက်ပိုင်းဒေသကလူ16တန်းလောက်ရဲ့အသွားလာတွေကိုကန့်သတ်လိုက်တာပါ။တမျိုးကနေတမျိုးသွားလာမှုကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ပိုးကူးသူ964ယောက်သေဆုံးသူ22ယောက်ရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာကမ်းကပ်ခွင့်ရဖို့စောင့်နေတဲ့ Grand Princess အပျော်စီးသင်္ဘောကြီးကိုတော့ခီးသည်တွေကမ်းဆင်းနိုင်ဖို့အတွက်ဒီကနေ့အော့ကလန်မြို့မှာရန်နာခွင့်ပေးမယ်လို့မျှော်လင့်ရပါတယ်။နိုင်ငံပေါင်း100ကျော်မှာဒီပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ရေနံစည်းတွေကျပြီးတော့တခြားစီးပွားရေးဆိုင်ရာကရက်တွေကျုံလာနေတဲ့အပေါ်စိုးရိမ်မှုတွေလည်းနှစ်ဆတိုးနေတာကြောင့်အစုချေရာဈေးကွက်တွေဟာဒီကနေ့ထပ်မံကျဆင်းပါတယ်။ဝယ်လိုအားကျဆင်းနေခြင်းရေနံအဓိကထုတ်တဲ့နိုင်ငံတွေကလည်းထုတ်လုပ်မှုအားလျှော့ဖို့သဘောမတူတာကြောင့်ရေနံစည်းတွေဟာ30ရာခိုင်နှုန်းလောက်ဆက်ပြီးကျဆင်းသွားပါတယ်။အာရှနဲ့ဥရောပအစုချေရာဈေးကွက်တွေမှာဈေးတွေကျနေပြီးအမေရိကန်မှာဈေးကွက်မဆခင်ကြိုတင်ခန့်မှန်းချက်တွေအရလည်းအစုချေရာဈေးတွေ9ရာခိုင်နှုန်းအထိကျနိုင်ခြင်းရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံကတော့တာတိုဖြင့် Rocket Dome 3စီးကိုဒီကနေ့စမ်းသပ်ပစ်လွှတ်ခဲ့ပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးတာပါအခုညနေစီစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းထုတ်လွှင့်ပေးမယ် Intercept 70နဲ့ Mia Set 3တို့က VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင် VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington,